တော်တာရှင်များရှင်ဒီကနေ့ကြားရောက်တဲ့တကြံအတက်နေ့ရဲ့နောက်ဆုံးရအခြေအနေကို VOA ဝိုင်းတော်သားတွေနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပေးကြပါမယ်။မဟာတကြံနောက်ဆုံးရဒီကနေ့မှာတော့မိုးရွာသွန်းနေတဲ့ကြားကပဲရန်ကုန်မြို့ကနေရာတချို့မှာလူတွေရေကစားကြကြပါတယ်။မန္တလေးမြို့ကလမ်းလျှောက်တကြံမှာလည်းအတော်လေးစီကားခဲ့ပါတယ်။ဒါပေမဲ့လို့2018ခုနှစ်ဒီကနေ့ဒီနှစ်တကြံမှာတော့အ ਨੇ ဆုံးလူ14ဦးသေဆုံးခဲ့ပြီးယာနဲ့ချီထိခိုက်ဒဏ်ရာရပါတယ်။ဒီအကြောင်းအပြည့်အစုံကိုညံဝင်းအောင်ပြောပြပေးပါရှင်
။ဟုတ်ပါတယ်။တကြံအတွင်းမုန်တိုင်းဝင်နိုင်တယ်လို့သတိပေးထားတဲ့အတိုင်းတကြံအတက်နေ့ဒီကနေ့မှာတော့ရန်ကုန်မြို့မှာမိုးအတော်ရွာသွန်းခဲ့ပြီးရန်ကုန်မြို့တော်ခန်းမမန်တက်ဆိုရင်အစောကြီးရန်နာလိုက်ရတယ်လို့ဒီကနေ့ရန်ကုန်တကြံအခြေအနေကိုလှည့်ပတ်ကြည့်ရှုခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန်းကပြောပါတယ
်။ရန်ကုန်မြို့မှာတော့မနက်သေးကနေပြီးတော့စပြီးတော့မိုးရွာတော့မိုးရွာနေတဲ့လူတွေကထွက်လေကြတယ်ခင်ဗျာတချို့တွေကလည်းထီးရဆောင်ပြီးတော့လေကြတာရှိတယ်အဲဒါမဲ့ရံမွေးတွေပါပြီးတော့မတွေ့ရဘူးခင်ဗျာစင်ကြေဘုံရက်ကွက်တွေမှာတော့ဒီရေထွက်ပတ်တဲ့လူတွေနေဝါတယ်ခင်ဗျာပြီးတော့ရံကုန်မြို့မှာလည်းအဲ့လိုဟိုလေပြင်းတွေတိုက်တဲ့အတွက်ဟိုဓာတ်တိုင်တွေလဲတာတွေလည်းရှိတယ်မီးတွေလည်းပြက်ကြတယ်မန္တကြီးတွေအချိန်ကြီးကမြို့ခံမမန္တကတော့ဒီနေ့ကစောစောပိတ်သွားတယ်
ရန်ကုန်မြို့ကစကြံကာလတစ်ခုလုံးကိုခြုံကြည့်ရင်မနှစ်ကလောက်ရေကစားမန်းတက်မများပဲပိတ်ပင်ခဲ့တဲ့အပေါ်လူငယ်တွေကြားဝေဖန်မှုတွေရှိပေမဲ့မြူကင်းပိုင်းဆိုင်ရာညှော်နေခဲ့တဲ့အပေါ်မှာတော့အကောင်းမြင်တာတွေလည်းရှိတယ်လို့ကိုထက်အောင်ခန်းကသုံးသပ်ပါတယ်
။ရန်ကုန်မြို့မှာဒါပြီးခဲ့တဲ့နှစ်ကလောက်တော့မနှစ်နေဝါတဲ့လူပြောလို့ရပါမယ်။စီကားတဲ့လူတော့ပြောလို့ရပါတယ်ခင်ဗျာ။အဓိကစီကားတဲ့နေရာမြို့တော်ခမ်းမရေပြည်လန်းရေပြီးတော့ဒီညမာ event ပေါ့နော် MEP ရှိမှလည်းမနှစ်တစ်ခုရှိမယ်။ပြန်ဝိုင်းအန်တာတိန်အဲ့လိုနေရာတွေမှာပဲအဓိကစီကားတယ်ခင်ဗျာသူကတော့မနက်တွေပြိတ်လိုက်တဲ့အတွက်ပေါ့နော်ဒီပျော်ဖို့ရှင်ဖို့နေရာတွေနေဝတဲ့လူငယ်အများစုကတော့ဝေဖန်မှုတွေရှိပါတယ်ခင်ဗျာဒါမဲ့ဒီလူကြီးပိုင်းတွေကြတော့လေမနက်တွေပြိတ်လိုက်တဲ့အတွက်ရံပွဲတွေနေဝတယ်ဒီခိုင်ရင်ဖြစ်ပွားမှုတွေမရှိတော့လူတွေဆုံးမှုတွေနေဝတယ်ဆိုပြီးတော့ဒီအကောင်ဘက်မှာမြင်တဲ့အနေအထားရှိပါတယ်ခင်ဗျာ
မဟာတကြံနောက်ဆုံးရဲ့မန္တလေးမြို့ကအခြေအနေကိုတော့အဲ့ဒီမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်ကအခုလိုပြောပြပါတယ
်ဒီနေ့ကတကြံအတက်နေတော့ဒီမြမကြီးမမုံတိုင်းကလည်းဝင်မယ်ဆိုတဲ့အခါကျတော့အဲမန်းလေးမှလည်းအခုကတော့တော်တော်လေးဟိုမိုးတွေအုပ်နေတာပေါ့လေမိုးတွေလည်းရွာတယ်ဒါပေမဲ့မန်းလေးတကြံမှာကတော့ဒါနောက်ဆုံးနေလည်းဖြစ်တဲ့အခါကျတော့အဲစီစီကားကတော့ရှိတယ်ဒီလမ်းလျှောက်တကြံကျင်းပါတဲ့26လမ်းလည်းလျှောက်မှလည်းပဲအခုကတော့တော်တော်လေးစီစီကားကတော့ရှိနေတယ်ဆိုတော့ညနေဘက်မှညဘက်မှနည်းနည်းမှောင်စာကျိုးတဲ့အချိန်မှမှတကြံပိတ်ပွဲကျင်းပမှာဆိုတော့လောလောဆယ်မှာတော့ဒီတကြံပိတ်ပွဲကျင်းပတဲ့အခါမှာလာကြမဲ့တန်ကြက်ကားတွေတို့ဒါမြို့မဒီငွေငန်းဖွဲ့တို့ဘာလို့ကတော့အခုကတော့လောလောဆယ်တော့မြို့ထဲမှာလိုပဲလှည့်ပြီးတော့ဖြောပြနေကြတော့မယ
်ဒီနေ့မန္တလေးမြို့မှာလမ်းလျှောက်တကြံဆိုပြီးလှုပ်လိုက်တာကြောင့်တကြံနဲ့ကင်းကွာနေသူတွေတောင်ပါဝင်ဆင်နွှဲတဲ့အခြေအနေဖြစ်လာတယ်လို့ကိုအောင်ကသုံးသပ်ပါတယ
်ဒီနေ့ကတော့မန္တလေးတကြံမှာတော့ဒူထူးထူးခြားခြားလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့အရင်နှစ်ကတကြံဖွင့်ပွဲစပြီးတော့ဖွင့်ကြတဲ့ကညနေဘက်မှာဖွင့်တယ်။နန်းရင်းစစ်တက်ကသူကပြည်သားဖွင့်ပွဲလုပ်တယ်။ပြီးတော့မှဒီမန်လေးမြို့ရဲ့ကြံမန်းတက်ကဖွင့်ပွဲထပ်လုပ်တာ။ဆိုတော့ဒီနှစ်မှာတော့ဒီစပြီးဖွင့်ပွဲလုပ်တဲ့ဟာမန်တက်ပိုင်းမှာဆက်လုပ်တယ်။တခါဒီနှစ်မှာပဲထူးထူးခြားခြားလို့ပြောလို့ရတယ်ခုနလမ်းလျှောက်ကြံကတော့ဒါလူတွေပဲလမ်းလျှောက်ပြီးတော့ကြံပွဲဆင်နေကြတာပေါ့ဗျာ။အဲ့လမ်းလျှောက်မှာလည်းစတူဒီယိုကျွေးတာတွေရှိတယ်။တိုင်းနာအဖွဲ့ကြီးရဲ့မန်တက်ကြီးရှိတယ်။ဆိုတော့အခုလိုမျိုးဒီလမ်းလျှောက်ကြံကျင်းပလိုက်တဲ့အတွက်ကြံပွဲနဲ့တက်ချင်းချင်းနေတဲ့လူတွေတော့မှဒီလမ်းလျှောက်ကြံပွဲကိုပါဝင်ပြီးတော့ဆင်နွှဲကြတယ်ဆိုတာမျိုးလေးပြောကြတယ်ဗ
ျဒီနေ့ကြံတွင်းမုန်တိုင်းကြောင့်အပူတံကိုသိပ်မခံစားကြရပဲတချို့ဒေသတွေမှာမိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတံခံရတာမို့အဆောက်အဦတွေပျက်စီးခဲ့ရပါတယ်ဒီနေ့ကြံကာလအတွင်းမူးယစ်တောက်စားပြီးစီကံမလိုက်နာတာတွေရင်တိုက်မှုနဲ့ရင်တိတ်မှောက်မှုတွေကြောင့်ကြံအကျိုးအကျက်၃ရက်အတွင်းတိဆုံးသူအ ਨੇ ဆုံး14ဦးနဲ့ဒဏ်ရာရသူ152ဦးရှိပြီးပြစ်မှုပေါင်း148ဦးဖြစ်ပွားခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ။